မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပေါ်ပေါက်လာတဲ့လူမှုဆန္ဒပြပွဲတွေမှာအမျိုးသမီးတွေဥဆောင်ပါဝင်လာတာကိုတွေ့မြင်ခဲ့ကြရမှာပါစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖက်ဒရယ်ဒီမိုကရေစီကိုလိုလားတဲ့ပြည်သူအလုံးနှီးမျိုးစုံနဲ့တိုက်ပွဲဝင်နေကြတဲ့အထက်အမျိုးသမီးအင်အားစုတွေကလည်းအခုချိန်ထိအာဏာရှင်ကိုရဲရဲတောက်ဆန့်ကျင်နေကြဆဲဖြစ်ပါတယ်ဒီအထက်မှာနှင်းစီရောက်အမျိုးသမီးများတမကဒဝဲလဲပါဝင်ပါတယ်
နေစဉ်ရမသူမီးများတမကဖက်စီးရတဲ့အကြောင်းကိုပြောရမယ်ဆိုရင်နေစဉ်မသူမီးတို့လှုပ်ရှားမှုကိုပထမဆုံးပြောရပါလိမ့်မယ်။ကျမတို့ကဒီနေစဉ်မသူမီးတို့လှုပ်ရှားမှုကို2021ခုနှစ်အောက်တိုဘာ28ရက်နေ့ကနေစပြီးတော့ပြုလုပ်ခဲ့ပါတယ်။အဲဒီလှုပ်ရှားမှုမှာဆိုရင်ကျမတို့မသူမီးတွေကအင်ဂျင်နီယာဝတ်ဆင်ပြီးတော့နေစဉ်ပန်းတွေကိုင်ပြီးတော့ဆရာမရှင်စံချင်ကြွတ်ကြတန်တွေနဲ့ဒီမီးမသူမီးတွေမှာပါဝင်ခဲ့ပါတယ်။အဲကနေတစ်စင်းကျမတို့ရေလောင်းလို့မြို့နယ်အတွင်းမှာမဟုတ်ပဲနဲ့ပါတော့ခြားဒီဘက်ခိုင်အတွင်းမှာရှိတဲ့မြို့နယ်တူတူမှာလည်းဒီနေ့စရမသူမီးတို့လှူရှားမှုကိုပြုလုပ်ခဲ့ပါတယ်လှူရှားခဲ့တာကတော့အဲ့ဒီချိန်ကနေစပြီးတော့ခုလက်ရှိအချိန်ထိလှူရှားနေစရဖြစ်ပါတယ်ခုချိန်မှာဆိုရင်တော့ကျမတို့ဒီနေ့စရမသူမီးတို့လှူရှားမှုမှာပေါင်းဝင်နေတဲ့မြို့နယ်တူတူကမသူမီးရေးပေါ်နေစုပေါင်းပြီးပါတော့နော်နေ့စရမသူမီးများတမကဟိုဖွဲ့စည်းဖြစ်ခဲ့တာဖြစ်ပါတယ
်နေ့စီရောက်မြို့သမီးများတမကဒဝဲအဖွဲ့ကမက်ရိုစီပြောသွားတာပါဒီအဖွဲ့ကို2022ခုနှစ်မတ်လ29ရက်နေ့မှာဖွဲ့စည်းခဲ့တာပါ။နှင်းစီရောက်မျိုးသမီးတို့လှုပ်ရှားမှုမှာပါဝင်တဲ့သူ400ကျော်ရှိပြီးတမကအဖွဲ့ကတော့လောလောဆယ်အမျိုးသမီးအလုံးမှုဆောင်15ဦးကစတင်ပြီးဦးဆောင်နေပြီဖြစ်ပါတယ်။ဒီအဖွဲ့ကစစ်အာဏာရှင်ပြုတ်ကျရေးနဲ့ကြားမှတန်းတူအခွင့်အရေးတွေရရှိဖို့အတွက်ရည်ရွယ်တယ်လို့ဆိုပါတယ်
။ဒီကျမတို့ကဒီစစ်အာဏာရှင်နဲ့ပြုတ်ချရင်မှာရေးပါတဲ့ခန့်ကန်တာတွေပါရပါတယ်။ဒါကြောင့်ကျမတို့မျိုးသမီးတွေရဲ့ခန့်ကန်တာကိုပို့ပြီးတော့မြင့်တင်ဖို့အတွက်ပြီးတော့ကျမခွဲခြားဆက်ဆံတာတွေပပြပြီးတော့ဒန်းတွေညီမခွေရရှိဖို့အတွက်ဒီမျိုးသမီးတွေနဲ့ကလေးတွေလည်းပေါ့ချန်ဖဲမှုပပြဖို့အတွက်အဲ့ဒီရေချက်တွေနဲ့ press ဖြစ်ခဲ့တာလည်းဖြစ်ပါတယ်
။စစ်အာဏာရှင်ကဆန္ဒပြတဲ့သူတွေကိုရရက်ဆက်ဆက်အကြမ်းဖက်နှိမ်နှင်းမှုတွေရှားကပဲဒီကနေ့ထိအာဏာရှင်စန့်ကျင်ရေးကိုသူတို့အဖွဲ့လှုပ်ရှားဆောင်ရွက်နေပါတယ်။ဒီလှုပ်ရှားမှုတွေအတွင်းကြုံရတဲ့အခက်အခဲတွေကလည်
းဒီကျမတို့ညင်းစင်မသမီးတမကောင်ဆိုရင်ဒီမိပင်သမီးတွေမှာတော့အကောင့်ကပါပေါ့နော်ကျမဖက်လူတုလှုပ်ရှားမှုပုံလေးကနေပြီးတော့ကျမတို့ကြည်တယ်အပြည့်လှူဆောင်သွားပါမယ်ဒီမိပင်သမီးတွေလည်းပါမယ်ဒီ CRM ထောက်ပံ့မှုတွေလည်းပါမယ်ပြီးတော့ခါကြတဲ့ situation ကူညီရည်လည်းပါမယ်အဲ့ဒါကိုကျမတို့ဖွဲ့ကနေပြီးတော့တက်နိုင်သမီးနော်ပေါင်းဝင်ပြီးတော့ကူညီပေးသွားဖို့ရှိပါတယ်စတန်ကနေပြီးတော့ pickup ဖြုတ်ခဲ့မှာကိုမကြောက်ဘူးလားဆိုရင်တော့လေကျမတို့ကတုတ်တယ်ဆိုရတယ်ကို့ရဲဘော်တွေပါသွားမှာကို့ကိုထိခိုက်သွားမှာဆိုရင်လေမမဲရပြောမှဆိုရင်ဒီလွန်ခဲ့တဲ့စက်တဘာလကပေါ့နော်ကျမတို့ debate မထွက်ခင်ပေါ့နော်အဲလူစုနေတဲ့ချိန်မှာရဲတွေကပေါ့နော် AC ကနေရောက်လာပြီးတော့ကျမတို့ရဲဘော်တွေကိုလုံးတော့ pickup ဖြုတ်ခဲ့တာရှိပါတယ်ဒီကျမတို့တဝင်းဘက်မှာဆိုရင်တော့ဒီ cycle တွေနဲ့ပဲသွားကြတာများတယ်အဲ့ဒီချိန်မှာကျမတို့ရဲ့ cycle တွေက19ဆန်းလောက်ရှိတော့ပေါ့နော်လူတွေတော့လွတ်သွားခဲ့တယ်ဒါပေမဲ့ကျမတို့ရဲ့ဘော်တွေရဲ့ cycle တွေအကုန်လုံးပါသွားခဲ့တယ်ပေါ့နော်အဲ့ဒီဖြစ်ပြတဲ့ကတော့အခုချိန်ထိမေ့သေးပါဘူ
းနှင်းစီရောက်မျိုးသမီးများတမကဒဝဲအဖွဲ့အနေနဲ့ဘလို့ပဲအခက်အခဲတွေကြုံရပါစေမြမပြည်ကြီးငြိမ်းချမ်းပြီးမျိုးသမီးတွေတန်းတူခွင့်ရရတဲ့အထိတိုက်ပွဲဝင်သွားမယ်လို့မက်ရိုစီကပြောပါတယ်ပြည်သူလူထုအားလုံးအနေနဲ့လည်းအခက်အခဲပေါင်းစုံကိုရင်ဆိုင်နေရတာကြာမြင့်နေပြီဖြစ်ပေမဲ့အားမလျှော့ကြပဲမြမပြည်စစ်အာဏာရှင်လက်အောက်ကလွတ်မြောက်တဲ့အထိအားလုံးပါဝင်ပေးစေချင်တယ်လို့မက်ရိုစီကပြောပါတယ်ရှင
်ကျမတို့ဖွဲ့အနေနဲ့ဒီငြိမ်းချမ်းရေးပေါ့နော်ပြီးရခိုင်ချရင်ဒီနာဂတ်မှာပေါ့နော်ဒန်းတူညီမျှမှုရှိတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါင်းလာရေးပေါ့အဲဒီဟာတွေကိုကျမတို့နာဂတ်မှာမြည်ချင်ပါတယ်ရည်ရွယ်ပါရောရှင်ကဆိုရင်ကျမတို့မျိုးသမီးတွေပေါ့နော်ပဲနေရာမှာဖြစ်နေရာပေးချင်ကြအောင်မြို့သမီးမှုလို့ဆိုပြီးတော့နောက်မှာချက်ထားရတာရှိတယ်။ဒီနာဂတ်မှာပေါ့နော်ဒီတော်လိုင်းပြီးသွားရတဲ့ခါချင်းရင်ဒီခွဲခြားဆက်ဆံမှုတွေလုံးဝပပျောက်သွားပြီးတော့ပေါ့နော်ဒန်းလိုညံမှုရှိတဲ့လွတ်တန်းဝါတခုလွတ်ဆက်ဆံရတဲ့တခုနိုင်ငံတော်တခုကိုတည်ဆောက်လိုက်ဖို့အတွက်ကျွန်မကတော့မျှော်လင့်ပါတယ်။နောက်ဆိုနေတဲ့ဒီတနိုင်ငံလုံးမှာရှိတဲ့မြို့သမီးတွေတမကောင်နော်ဒီလူတို့တရက်လို့ပါဒီအနာသိမှုကလည်းတနည်းကြော်ပြီးဆိုတော့အားလုံးခက်ခဲပြပန်းနေကြပြီပေါ့နော်ဒါပေမဲ့ကျွန်တော်တို့အဲ့ဒီခက်ခဲမှုတွေကိုကျွန်တော်ရင်းဆိုင်အပြုပြီးတော့နော်ဒီစက်အစနည်းပြုတ်ကျတဲ့အထိတိုက်ပွဲဝင်တော့ကျွန်မအမြင်လေးပါတယ်ပြီးတဲ့ခါကျတော့ကျွန်တော်မျိုးသမီးတွေကလည်းကျွန်တော်ရဲ့လုံနိုင်စွမ်းတွေကိုပို့ပြီးတော့မြင့်တင်ပြီးတော့ဒီတော်လန်ရေးမှာတက်နိုင်တဲ့ဘက်ကနေပါဝင်ပေးချဖို့ကျွန်မအနေနဲ့တောက်ဆွေးနေပါတယ်ရေးတော့ပုံအောင်ရမယ်
စစ်အာဏာသိမ်းပြီးနောက်မြန်မာတဝမ်းမှာဖြစ်ပေါ်လာတဲ့လူမှုလှုပ်ရှားမှုတွေမှာအမျိုးသမီးတွေပါဝင်မှုကတိတိတသားကြီးမားလာခဲ့ပါတယ်။ CDM ဆရာဝန်တွေ၊ကျန်းမာရေးလှုပ်သားတွေကအစပညာရေးဝန်ထမ်းတွေအထိအမျိုးသမီးတွေပါဝင်မှုကြကြပြန့်ပြန့်ဖြစ်လာတာနဲ့အမျှလက်နက်ကင်လှုပ်ရှားမှုတွေမှာလည်းအမျိုးသမီးတွေပါဝင်ခဲ့ကြတာပါဒီအထက်မှာဖမ်းဆီးခံရတဲ့အမျိုးသမီး65ဦးရှိနေတယ်လို့အမြင့်ဆုံးသေတံချက်မှတ်ခံရတဲ့အမျိုးသမီးက5ဦးရှိနေပါတယ်ဒီလိုဖိနှိပ်မှုတွေကြားကပဲအမျိုးသမီးတို့ရဲ့စစ်အာဏာရှင်ဆန့်ကျင်ရေးမှာပါဝင်မှုတွေကမှေးမိန်မသွားပဲပိုပြီးအားကောင်းလာတာကိုလည်းတွေ့မြင်နေရပါတယ်ရှင်နောက်ဆက်တဲ့အတွက်လည်းကျေးဇူးတင်ပါတယ်